စကိုင်းတိုင်းရင်းမပင်မြို့နဲ့ကဏီမြို့ကြားမှာရှိတဲ့ရွာတွေကရွာသားတွေကိုစစ်တပ်ကလိုက်လံဖမ်းဆီးနေတဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေကြပါတယ်။မြင်းညံနဲ့မိုးကုတ်မြို့တွေမှာလည်းစစ်ကောင်စီစန့်ကျင်ဆန္ဒထုတ်ဖော်လာမှာပါဝင်သူတွေကိုဖမ်းဆီးနေပါတယ်။ဒီတောင်ပြေဆောင်ကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကဏီမျိုးနဲ့ပုံနေတဲ့မုံရွာယာကြီးကလေးဝနဲ့မုံရွာအလောင်းတော်ကတဖတ်လမ်းကြားကရွာတွေမှာစစ်တပ်နဲ့ဒေသခံရွာသားတွေနှစ်ဖက်အပြန်အလှန်ပစ်ခတ်ကြလို့နှစ်ဖက်စလုံးမှာဒေဆုံးဒဏ်ရာရတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့စစ်တပ်ကမုံရွာအလောင်းတော်ကတဖတ်လမ်းကကြီးရွာတွေမှာရွာသားတွေကိုဖမ်းဆီးနေတယ်လို့ယာကြီးကြီးရွာသားတူက VOA ကိုပြောပါတယ
်အခုလက်ရှိအခြေအနေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေရဲ့ live မှုရင်းနေတော့မယ်ဟိုရွာတွေကလည်းစစ်သားတွေလာပြီဆိုရင်ကြောက်လန့်ပြီးတော့ထွက်ပြေးကြပါရဲ့အခုယာကြီးဘက်ဆိုရင်တော့သူတို့ကပြန်ညှိတယ်အဲဆက်မပြေးဘူးလာဖို့ပြန်ညှိတယ်အဲသူတို့အဲ့လိုပြောလို့ကြားလို့မဟုတ်ဘူးဒီနေ့တို့ကပိုင်းကထွက်ပြေးတဲ့လူတွေပြန်ပြီးတော့နွားတွေတလိတ်ဆန်တွေလာကြည့်တော့တကဖမ်းမြန်ရောဆိုတော့ရွာထဲကလူတွေလည်းကြောက်ပြီးတော့ရွာထဲကိုမကြိုက်ရဲဘူးအဲ့လိုဘေးကိုပြေးနေကြတာကလေးတငယ်တွေရောအကုန်လုံးအခုအဓိကကြည့်နေရတာကပိုင်းရဲ့ပြီးကုန်းရဲ့အိုက်ကလောက်ဝင်းကုန်းပေါ်တော့အဲ့ရွာတွေကအခုလက်ရှိစစ်တပ်ကအိုက်နဲ့ရောက်နေတာဆိုတော့အဲ့ရွာတွေကအဓိကအကုန်လုံးရွာထဲမှာရှိသမျှလူကုန်ဖက်ပြီးနေရတာပဲခက်ခဲရတော့ရှိတာပေါ့အခုဘယ်လိုပြောမလဲပြေးတာရွာလုံးကျွတ်တွေပြေးရတာဆိုတော့စားရီတောက်တာတွေဝါတွေခက်ခဲတာပေါ့ဒါပေမဲ့ဘယ်လိုပြောမလဲကျွန်တော်တို့ဒီကကြတော့တောဆက်တွေနီးတာဆိုတော့တောတွေထဲပြေးရတာဆိုတော့တောတွေထဲမှာပဲနေနေရတာလေအဲသူတို့တွေခုဆက်ရှိနေဦးမှာဆိုတော့ဒီတိုင်းပဲတော်တဲ့ဒုက္ခခံပြီးတော့နေရဦးမှာဟိုဟာပြန်လာလို့တော့မရသေးဘူးသူတို့ကမယုံရတာဆိုတော့
ဒီဒီလ19ရက်ညပိုင်းကရင်းမာပင်နဲ့ကဏီမြို့နယ်ဆက်မုံရွာယာကြီးလမ်းမှာတာဝါတိုင်ဆောက်နေစစ်သားတွေကိုဒေသခံတွေကပြစ်ခတ်တာကြောင့်စစ်သား2ဦးသေဆုံးခဲ့ပါတယ်ဤပြီး20ရက်ညပိုင်းမှာတော့မုံရွာယာကြီးလမ်းတလောက်ရွာအနီးမှာဒေသခံကြီးရွာသားတွေနဲ့စစ်တပ်တို့အပြန်အလှန်ပြစ်ခတ်တိုက်ပွဲဖြစ်ပွားပြီးရွာသားတွေဘက်က6ဦးသေဆုံးပါတယ်ရည်ဒီသားဘက်ကရွာသားတွေဟာစစ်တပ်ကိုလက်လုတ်လက်နက်တွေနဲ့ခုခံပစ်ခတ်ပြီးအပြန်အလှန်တိုက်ခတ်မှုတွေမှာစုစုပေါင်းရွာသား10ဦးထက်မနည်းသေဆုံးသလိုစစ်တပ်ဘက်ကခန့်မှန်းခြေ30လောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအတွက်ကို VOA ကတီးခြားအတိအမပြုနိုင်သေးပါဘူးဒီကနေ့မှာတော့ဒေသခံကြီးရွာသားတွေနဲ့တိုက်ခတ်မှုမရှိပေမဲ့စစ်တပ်ကမုံရွာယာကြီးကလေးဝမုံရွာအလောင်းတော်ကတ်တဖတ်လမ်းကရွာတွေဘက်မှာလိုက်ရှာတာတွေဘောင်းတူမဲ့လေရင်တွေနဲ့စောင့်ကြည့်တာတွေလုပ်သလိုကြီးရွာထဲမှာရှိတဲ့လက်နက်တွေလာအပ်ဖို့လည်းပြောနေပါတယ်ပြစ်ခတ်တာတွေမရှိဘဲညင်နေပေမဲ့စစ်တပ်ကကြေးရွာတွေနဲ့နီးတဲ့နေရာတွေမှာစစ်အင်အားဖြည့်တင်းနေတယ်လို့ရွာကန်တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကပြစ်ခတ်မှုတွေရှိခဲ့တဲ့ငင်းချံမြို့မှာတော့ညင်နေပါတယ်။ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်ကိုစစ်တပ်ကအခုလုံခြုံရေးယူထားပါတယ်။ဆန္ဒပြပွဲမှာပါဝင်သူတူကိုဒီကနေ့မနေ့အစောပိုင်းမှာဖမ်းသွားတယ်လို့ငင်းချံမြို့ကန်တူကပြောပါတယ်။
အော်ဒီနေ့အချိန်ကြီးကတော့ဒီပြစ်ခတ်မှုကတော့မရှိဘူးဗျအရင်ကျွန်တော်တို့ဟိုကန်တက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်မှာတော့ကျွန်တော်တို့ဒီဟိုကာတုံးစီးနဲ့စစ်အင်အား50လောက်ကတော့ရှိနေတယ်ဗျ။ဟိုမနေ့ဒီ9နာရီခွဲ6နာရီလောက်ကပေါ့နော်သူ့အိမ်ကနေဒီလက်ပိတ်ဆိုင်ကိုသွားတဲ့အသွားမှာဒီရဲဝင်းတဲ့တယောက်ကသူ့ကိုဟိုပုတ်ဆွဲပြီးတော့ဟိုညွာပေါ်ဖြစ်သွားတယ်လို့ပေါ်သွားတယ်လို့ပြောတယ်။နောက်မှာတော့ဒီစစ်သားအင်အားအနည်းငယ်ပါတယ်လို့ပြောတ
ယ်။ရင်းချံမှာလက်ရှိအချိန်ထိဖမ်းဆီးခံရသူ50ကျော်ရှိပြီးစစ်တပ်နဲ့ရဲကပြစ်တာကြောင့်သေဆုံးသူ30နီးပါးထိရှိပါတယ်။မိုးကုတ်မြို့မှာတော့ရေဘူးကျောင်းဘုန်းကြီးကျောင်းကဆရာတော်ဦးကြည်ဝဒကိုစစ်တပ်နဲ့ရဲကဧပြီလ27ရက်နေ့မှာဖမ်းသွားပါတယ်။ဆရာတော်ဦးကြည်ဝဒဟာလူဝိုးဘဝကအောက်မြန်မာပြည်ဘဂတာဥက္ကဋ္ဌဟောင်းကိုရဲရင်ပိုင်မှုဖြစ်ပြီးမိုးကုတ်မြို့ရေဘူးကျောင်းမှာတင်ကန်းဝင်နေတာ9ဝရနေပြီဖြစ်တဲ့ဆရာတော်တစ်ပါးဖြစ်ပါတယ်စစ်ကောင်စီကအာဏာသိမ်းတဲ့ဖေဖော်ဝါရီလတရနေ့ကနေစပြီးဦးရေဝရဟာမိုးကုတ်မြို့မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်ပွဲတွေကိုဦးဆောင်တဲ့အတွက်အခုလိုဖမ်းဆီးခံရတာဖြစ်ပြီးဖမ်းပြီးတဲ့နောက်သူ့ကိုအာဏာပိုင်တွေကလူဝတ်လဲထားတယ်လို့ရေဘူးကျောင်းကဆရာတော်တစ်ပါးကပြောပါတယ
်ဒါမှမပြောမဆိုပဲနဲ့အဲ့ဒါတခါတည်းဝင်လာတာရဲရင်စစ်သားနဲ့ဝင်လာပြီးတာနဲ့တကယ်နဲ့အဲ့မှာဦးစင်းရဲရင်ပိုင်မှုပေါ့နော်ဦးစင်းရဲရင်ပိုင်မှုဦးစင်းရေဝရကိုသူကအဲဥက္ကချွေရေမှုနဲ့သူတို့နေရာဝင်လာပြီးတော့မှတခါတည်းဖမ်းချတော့ကြတာ၃နာရီနဲ့၈မိနစ်လောက်မှာဖမ်းတော့ညနေပိုင်းဟိုရဲစခန်းမှာအဲဒီရဲစခန်းမှာထားပါပြီးတော့မှအဲ့ဒါမှထောင်ကြီးချုပ်ဖို့ထောင်ကြီးချုပ်ဖို့ဒီမှာသူကရေမှန်ယူပါညာအဲ့ဒါလုတ်ပြီးတာတကယ်တည်းအမှုရှင်ရှင်ပြီးတာတကယ်တည်းထောက်ချထောင်ချပြီးတော့မန္တလေးဥပိုလ်ထောင်ကိုပို့ဘောကအဲ့လိုမျိုးဖြစ်တာလေအဲ့လိုမျိုးဆိုတော့သူ့ကိုအဲ့လိုမျိုးအဲ့လိုပို့ထားတယ်မနေ့ကတော့တွက်ကြည့်တော့လူဝတ်လဲလိုက်ပြီးလို့အဲ့လိုပြောတယ
်မိုးကုတ်ရေဘူးကြောင်းတိုင်ဆရာတော်ကလည်းဆန္ဒပြပွဲဒီမှာပါဝင်နေဆိုပြီးစစ်ကောင်စီကဖမ်းပြီးတော့ထောင်လန်ချမှတ်ထားပါတယ်မိုးကုတ်မှာအခုလိုဖမ်းဆီးထောင်ချတာတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိပေမဲ့စစ်ကောင်စီကိုဆန့်ကျင်တဲ့လူဦးတော်လိုင်းရဲ့တပိတ်တွေကတော့နေတိုင်းဆက်ရှိနေသေးပါခင်ဗျာ